မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူ1000ကျော်နဲ့သေဆုံးသူ25ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါရယ်။လုံးရက်14နာရီအတွင်းဓာတ်ခွဲနမူနာ 12268 ခုကိုစစ်ဆေးခဲ့ရမှာဗိုင်းရပ်စ်ကူးစက်ခံထားသူ1012ယောက်ထပ်မံတွေ့ရှိတာကြောင့်အခုဆိုရင် COVID-19 ရောဂါကူးစက်ခံထားသူ12445ဦးရှိသွားပြီလို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဒီနေ့အောက်တိုဘာ10ရက်နေ့ည7နာရီထုတ်ပြန်ကြမှာပြောပါရယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်နောက်ထပ်25ယောက်ထပ်မံသေဆုံးခဲ့တဲ့အတွက် COVID-19 ရောဂါကြောင့်သေဆုံးသူစုစုပေါင်း535ယောက်ရှိသွားပြီဖြစ်တယ်လို့လည်းပြောပါရတယ်။မနေ့ကတော့ဗိုင်းရပ်စ်ကူးစက်ခံသူ1400နဲ့သေဆုံးသူ39ယောက်ရှိခဲ့ပါတယ်။ဒီကူးစက်ခံသူ1400ထဲက1258ယောက်ကတော့ရန်ကုန်တိုင်းဒေသကြီးကဖြစ်ပါတယ်။ဒါပြင်ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့လို့ဆေးရုံကဆင်းဝင်ရသွားသူနောက်ထပ်282ယောက်ရှိတာကြောင့်ရောဂါသက်သက်ပျောက်ကင်းသူစုစုပေါင်း6366ယောက်ရှိပြီဖြစ်တယ်လို့ကျမ၏ဝန်ကြီးဌာနကပြောပါရယ်ခင်ဗျာ။